စီအေပတိပက်ကကြောင့်ရှမ်းပြည်တောင်ပိုင်းမှာကာလာရှီတာတင်းရှောင်နေရတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခတွေတွေဟာစားနပ်ရိက္ခပြတ်လပ်ပြီးဒုက္ခကြုံနေရတယ်လို့အခုအညီပေးနေသူတွေကပြောဆိုပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုသားညွန်ဦးကဆက်ပြောပြမှာပါ
ရှမ်းပြည်နယ်တောင်ပိုင်းနဲ့ကြားပြည်နယ်ဒေသခေါ် KNDP ပြည်နယ်ကတိုက်ပွဲတွေကြောင့်စီဆိုင်မြို့နယ်တွေကိုတိမ်းရှောင်လာတဲ့စစ်ပြေးဒုက္ခတွေက 8,000 ကျော်လောက်ရှိပါတယ်။ဒုက္ခတွေဟာအချင်းကြာလာတာနဲ့အမျှအကူအညီရရှိမှုနည်းပါးလာသလိုအခုဆိုလို့ရှိရင်အများစုမှာစစ်နေခါပြတ်လက်ကုန်ပြီလို့စစ်ရှောင်ကူညီနေသူတူက VOA ကိုပြောပါတယ်။တချို့စစ်ရှောင်တွေစိုက်ပျုတ်တောက်နေကြပြီးတော့ချို့ဆိုရင်ချင်းကားပြီးတော့ဆက်တောက်နေထိုင်နေရတယ်လို့ပြောပါတယ်
။စီဆိုင်စစ်ရှောင်ကကုလလုံးစေကရိတ်ခါတော့ပြတ်သွားကြရဲ့။မဝေပြနေတာကပကြံချေတုံးကဝေတဲ့အခုဆိုတော့မဟုတ်ဖြစ်တဲ့နလကျော်3လလောက်ရှိပြီပေါ့ဗျာတချို့စစ်ချောင်းကတော့သူတို့အခက်မဆက်နိုင်နဲ့ရှိတယ်အဲ့ဒါသူတို့ဝယ်စားနိုင်တယ်တချို့အလုံးလေးနဲ့ရှိတယ်အလုံးလုံးကြတာပေါ့လေစတောက်ရေးသူတို့ဖြစ်ရှင်တို့ရတယ်တချို့အလုံးလည်းမရှိဘူးတချို့ကချီးစားတယ်ငားစားတယ်ကြာလာတော့ချီးစားငားစားအစလိုကြီးဘူးတချို့မိသားစုတွေကကျွန်တော်စီဖုန်းဆက်တယ်ကျွန်တော်လာစင်ပေးဝေနေကြဆိုတော့လေခုမဝေပြ3လလောက်ဆိုတော့ဆိုင်ရေမစမ်းရှိတော့လားပြပါအောင်ဒီမှာလည်းမရှိတော့ရှင်းကားလည်းဆင်ပြေဘူးဆံပြုတ်စားနေရပြီဆံတော့နည်းနည်းမရှိဘူးလားပေါ့ရှင်းပြပါအောင်အားရနေတော့တော့ချောင်းတော့တောင်းလာတယ်ပေါ့ကျွန်တော်စီမှာကျွန်တော်စနိုက်ခါလိုက်ခက်တယ
်ဆစ်ရှောင်းနေအတွက်ငွေတကာအဖွဲ့စည်းချို့နဲ့လူမျိုးရေးတင်းတွေလာလှူကြပြီမြေရိတ်ခါလုံလောက်မှုကမရှိပါဘူးလက်ရှိမှာဆံပြတ်လက်မှုနဲ့ကြုံနေရပြီမို့လို့ရှစ်ဆက်ဒီထက်မကပို့ပြီးတော့ခက်ခဲလာမယ်လို့ဆစ်ရှောင်းကူညီနေသူတူကပြောပါတယ်လေချင်းဆက်ကီအန်နီနယ်တွင်းကတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းကဒေသခံတွေဟာစီဆိုင်ဘက်မှာလာပြီးတော့ခိုးလုံနေကြရတာပါတချို့တွေဆိုရင်တိုက်ပွဲကြောင့်တိတ်ရှောင်နေကြရတာနှစ်နှစ်ကျော်လောက်ရှိနေပါပြီပြီးခဲ့တဲ့ဖေဖော်ဝါရီလကလည်းဖဲခုံပင်လောင်းမြို့နယ်ဆက်ကတိုက်ပွဲကြောင့်ပင်လောင်းမြို့နယ်ကတောင်မဲသိန်းကြီးရွာလုံပြင်းကြီးရွာတင်ကုန်းကြီးရွာနန်းနှင်းကြီးရွာကဒေသခံ 6,000 ကျော်လောက်ပင်လောင်းမြို့ပေါ်မှာတိတ်ရှောင်လာတာခုချိန်ထိကိုနေရာမပြောင်းနေသေးပါဘူးဒုက္ခသည်တွေဟာတိတ်ရှောင်လာတဲ့အချိန်ကြာလာတာနဲ့အမျှအဆအဆရရပို့ပြီးတော့ခက်ခဲလာတယ်လို့စစ်ရှောင်ဒုက္ခတွေကိုအကူအညီပေးနေသူတူကပြောပါတယ
်။စစ်ရှောင်ခါစကားတယ်လည်းကတူတူကလာတန်းပေါ်ကျတဲ့တူတူကလာလို့ကန်းကျတယ်။ဒါပေမဲ့ခုရက်ချီကြတဲ့ကတော့ကလူမလို့လူနဲ့နေတော့တော့နော်။ဒါကအဓိကဆောက်ပန်းနောက်ပိုင်းကအဓိကပဲကတော့စာမျက်စိတွေအဓိကတော့ရှိပါတယ်။ပြန်တဲ့စာတွေရောပထမဆုံးစီးတွေရှင်တို့ကနော်တွေတဲ့ပေါ်တွေကအစားဆောက်ပန်းကိုအင်းလို့ရှိတော့ဘုရားစာရင်လည်းဟောရင်တော့လာတာများပါလားခုနောက်ပိုင်းတော့လုံးဝမရှိတော့ဘူ
းဖဲခုံပင်လောင်းမြို့နယ်ဆက်ကတောင်စလုံးကြီးရွာကတိုက်ပွဲကြောင့်ဖဲခုံမြို့ပေါ်မှာတင်းရှောင်နေတဲ့စစ်ရှောင်တူကတော့လက်ရှိသူတို့ကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ခုလိုပြောပြပါရစေ
။ဟောမှာအဖြစ်ရှိပြီချက်စာစာပိုင်းမှာတော့အဆင်မပြေဘူးတော့သူ့လိုပဲစာတောင်းနေရတယ်ဆို။အဲဒီမှာရှိတဲ့ဟာဒီနေ့လာပြီးသူ့လိုပဲစာတောင်းနေရတာပေါ့နော်။ဒီကအလူအတိအလူပိုင်းမှာတော့မများဘူးတချို့ကကိုယ်ဒီမှာတော့ဒီရဲ့ဘာမှမဆိုင်ဘူးဒီလိုလုပ်ဘူးတစ်ခါတည်းတော့မပြောတော့ဒီခါတော့ပူအောင်သူသူ့ကိုပဲရှိနေချင
်ကလာချာရှိတင်းရှောင်ရတဲ့စစ်ပြေးဒုက္ခတွေအများစုမှာအဓိကစားရေးတောက်ရေးနဲ့အမှုကအကူအညီတွေအထူးပဲလိုအပ်နေတယ်လို့သိရပါပါခင်ဗျာ